ဒီတစ်ပတ်တော့ကမ္ဘာရှေ့ဟောင်းအမွေအနှစ်ဖြစ်နေသတ်မှတ်ဖို့ကုလသမဂ္ဂကိုတင်သွင်းထားတဲ့မြန်မာနိုင်ငံကနေရာတွေထဲမှာပြူလက်ရာတွေရဲ့ထူးခြားမှုနဲ့ဒီဒေသတွေကိုကမ္ဘာအမွေအနှစ်ဖြစ်နေထားတဲ့လို့ဆုံးဖြတ်ခဲ့ရင်နှီးပညာပိုင်းဆိုင်ရာအကျိုးမြတ်ဘာတွေရလာနိုင်လဲဆိုတာတွေကိုပြောပြပါရစေ။ရှေ့ဟောင်းလူမျိုးတစ်မျိုးဖြစ်တဲ့ပြူလူမျိုးတွေဟာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းဒေသတကြောမှာနှစ်ပေါင်းထောင်နဲ့ချီပြီးအခြေချနေထိုင်ခဲ့ကြတာပါ။ချင်းတွင်းနဲ့အေရဝတီမြစ်ကြောင်းတွေမှာအထူးသဖြင့်မြောက်ဘက်ဒဂေါင်းကနေတောင်ဘက်ပြည်မြို့ဝင်းကျင်ထိမြို့ပြတဲပြီးအခြေချခဲ့ကြတဲ့ပြူလူမျိုးတွေရဲ့ဘာသာစကားကိုပုဂံမင်းဆက်တွေအုပ်ချုပ်ခဲ့တဲ့အချိန်ထိသုံးနေဆဲဖြစ်တာကိုဘာသာလေးမျိုးနဲ့မှတ်တမ်းတင်ထားတဲ့မြစေရီကျောက်စာမှာတွေ့နိုင်ပါတယ်။ပြူလူမျိုးတွေဟာအရှိတောင်အာရှဒေသတစ်လွှာပြန့်နှံ့နေထိုင်ခဲ့တယ်လို့ဆိုပေမဲ့မြန်မာနိုင်ငံထဲကပြူရင်နဲ့ဆင်ဆင်တူတာမျိုးတော့မတွေ့ရဘူးလို့မန္တလေးရတနာဘုံတက္ကသိုလ်ကရှေးဟောင်းသုတေသနပါမောက္ခဒေါက်တာဦးသာထွန်းမောင်ကပြောပါတယ်
။ပြူတင်းကားတွေပေါ့လေ။တင်းကားတွေတင်းနံမှုကအဲဖူနယ်လို့တက်ကိုလေးရောက်ပါတယ်။နောက်အရှိမမဆိုင်ဒီယူရီးယားကအချို့မျိုးတွေမှလည်းရှိပါတယ်။အရှိတော်ဆက်ပါတော့ဒီနေ့ကွန်တင်မရီဆိုင်လေးရှိတယ်။ဒါနဲ့သူတို့ဒီငင်းမှုရဖြစ်တယ်လို့ဖြစ်ကြတယ်။contemporary side net net ပြောရတယ်တော့ full net တော့လေဒီကားပြင် full net ကတော့ဒီမှာလေဒီနေ့တောင်းလိုက်မှာရှိပါမယ်ကျွန်တော်ထင်တယ် second century AD to 9th century AD လောက်ကြာမှာထွားခဲ့တဲ့ site ဖြစ်ပါတယ်ဒါနဲ့သူတို့ဒီ new arching ကွဲကြတယ်ဒီကျင်းဝါးနဲ့ကွဲကြတယ်ပေါ့ခင်ဗျကျွန်တော်ဒီမှာရှိတဲ့ဒီ site မှာရှိတဲ့ဟာနဲ့ exactly တူတဲ့ဟာမျိုးကတော့မတွေ့ရပါဘူးအဲ့ဒီမှာတော့ကျွန်တော်ဒီကတည်းက unique ပေါ့ဒီလိုတိတိနဲ့ရှင်းတာ
ဒီလိုထူးထူးခြားခြားရှိလာတဲ့ပြူးလက်ရအပါဝင်ရှားပါးလာတဲ့ရှင်းအောင်လက်ရတွေအတွက်မြန်မာနိုင်ငံမှာထိမ့်သိမ့်မှုရှိဖို့အရေးတကြီးလိုအပ်နေတာပါတကယ်လို့မြန်မာနိုင်ငံထဲကရှေးလျရာတွေအတွက်ကုလသမဂ္ဂကကမ္ဘာအမွေအနှစ်ဖြစ်တဲ့ထိမ့်သိမ့်မှုစီးရင်သွင်းခဲ့ရင်တော့ဒီလိုအပ်ချက်တွေကိုဖြည့်နိုင်ဖို့အတွက်အထောက်အကူတွေတော်တော်ရလာနိုင်မှာဖြစ်ပါတယ်ဒီဒေသတွေဟာရှေးဟောင်းလျရာမြန်နှိုးကြတဲ့နိုင်ငံခြားခီးတော်တွေကိုမျက်စိကျစေမယ်ဖြစ်ကုလသမဂ္ဂကနေထောက်ပံ့တဲ့ငွေကြေးဆိုင်ရာအထောက်အကူတွေတမကနည်းပညာပိုင်းဆိုင်ရာတွေအတွက်ပါအတော်အကျိုးရှိလာနိုင်တယ်လို့ပမောက်ကဥတာထုံမောင်ကပြောပါတယ
်။မိညာမန်တော်ချင်းကျွန်တော်တို့ကအဓိကဟိုကောင်ဆက်ပေါ့ကျွန်တော်ဆက်ပြောနေမှာအခုကမ္ဘာကလူတွေကအဓိကပြုတယ်ရှင်းအောင်ပြန်မထားကြတယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာအဓိက awareness မရှိဘူးကျွန်တော်တို့ပြည်သူတွေပေါ့တော်တော်များကဒီရှင်းအောင်ပြုစီကိုဘယ်လိုထိမိန်ရမလဲဆိုတာတို့မှအဲ့ awareness မရှိပါဘူး။ဒါပေမဲ့ဘုရားတွေကလည်းပြည်မျိုးတွေတရားတော်နဲ့ရှင်းအောင်ပြုစီဆိုလည်းမျက်မှောက်ပြီးတော့ဒါကြီးကိုအပြစ်ချောင်လုပ်မယ်ဆိုတဲ့စိတ်ပဲရှိတယ်။အဲ့တော့အဟောင်းကိုအဟောင်းတိုင်းထားခြင်းဒီပေါ်ပြီးတော့ဒီဟာကိုချိန်ညှို့ရရောက်တယ်ဆိုတာကိုဒီတိုင်းကိုအတိအကျလို့ပါမယ်။ဒီအဟောင်းကိုအစ်စ်လို့ရှေ့တကြောင်ကြောင်နဲ့လို့ရလို့ရှိရင်ဒါဒီရှေ့ဟောင်းပစ္စည်းကိုတန်ဖိုးထားရမှာရောက်ပါဘူးလို့။ဒါတစ်ခုနဲ့မှဒီ awareness ပေါ့လေ
။ရှေ့ဟောင်းပစ္စည်းကိုထိန်းသိမ်းစောင့်ရှောက်ရမှာဘလို့တန်ဖိုးထားရမယ်ဆိုတာကိုနားလည်ဖို့သိဖို့ကပထမဆုံးအချက်အနေနဲ့အရေးကြီးပါတယ်။ဒါအပြင်ထိန်းသိမ်းရေးလုပ်တဲ့နေရာမှာရှေးမှုမပြတ်ရှိစေဖို့ဘယ်လိုနည်းပညာတွေကိုသုံးရမယ်ဆိုတာသိလာနိုင်တယ်လို့လည်းဆိုပါတယ်။
အော်မြန်မာနိုင်ငံကတော့ကျွန်တော်တို့နိုင်ငံပိုင်းဆိုင်ရာဆိုဒီမှာဒီ preservation conservation ဖြစ်ပါတယ်။ဒါကို sanitation ချောင်းကျွန်တော်ဘယ်လို preserve လုပ်မလဲဒီ issue ကိုရှင်းဖို့ဖြစ်ပေါ့လေ။နောက်ထိန်းသိမ်းဖို့ conserve လုပ်ဖို့လိုပါတော့။ဆိုတော့တနည်းအားဖြင့်ဒါတွေကိုတစ်ခါတိုက်ရင်ဟိုအရင်တစ်မျိုးလွဲပြီးတော့ကျွန်တော်တို့ reconstruction လုပ်လို့ရှိရင်ဒါလည်းဒီရှင်းအောင်ပြီးစတဲ့ tempo ရောက်ပါတယ်။အတက်ကမကောင်းဖြစ်သွားတာပေါ့လေ။အဲ့တော့အဲ့ဒီ preservation conservation နဲ့ပတ်သက်လို့ extended ဖြစ်ပါတယ
်။ရှင်းအောင်လက်ရာတွေအတွက်တည်ထောင်ထားတာနဂုံမူလလက်ရမပြတ်အောင်ထိမ့်သိမ်းစောင့်ရှောက်တာ reservation conservation လို့ခေါ်ပြီးဒီအတွက်စနစ်တကျဖြစ်အောင်လှုပ်ဆောင်ရတာတွေရှိပါတယ်။ရှေးဟောင်းပစ္စည်းဒါမှမဟုတ်နေရာတနေရာကိုထိမ့်သိမ်းစောင့်ရှောက်ဖို့လုပ်တဲ့နေရာမှာမလုပ်ခင်ကရောလုပ်ငန်းခွင်ဝင်နေတဲ့အချိန်မှာရောနောက်ပိုင်းမှာပါစနစ်ကျဖို့လိုပါတယ်။
ကျွန်တော်တို့ဒီ preservation conservation ဝင်တဲ့ဝင်ရင်အဲ့မဝင်ရင်အဲ့ဒီတစ်ခုကိုရှေးဟောင်းမူတိုင်းကျွန်တော်တက်ပုံရရတယ်။နောက်ကျွန်တော်တို့ဝင်နေချိန်မှာကျွန်တော်တို့ဘလိုဘလို conservation ဝင်နေပေါ့လေ preservation ဝင်နေပေါ့ပြီးသွားတဲ့အခါဘလိုဘုံနဲ့ကျွန်တော်တို့ပြီးသွားတယ်ပေါ့ဆိုတော့အဲ့ဒီ solution ဒီနေရာချင်းရှင်းအောင်လုပ်ရတယ်ကျွန်တော်ဒီတိုင်း maintain လုပ်ထားပါတယ်ဆိုတော့ flow တဲ့သဘောပါခင်ဗျာဆိုတော့ဒီနည်းပညာ assessment တွေကိုကျွန်တော်တို့ပို့ပြီးတော့ပြင်သမီးရပါမယ်အခြားဒီဟိုပါပေါ့ကျွန်တော်သင်တဲ့ chemical aid တွေပေါ့လေအခြား basic နဲ့ blue thing နဲ့ဘာဖြစ်ခဲ့လဲနားရည်ဒါအရင်ပြည့်ပြည့်ပါတယ်ဒါ science ဖြစ်သွားပါပြီအဲ့ဒီအခါမှာဒီမှာနားရည်ထောက်ခံရလာနိုင်ပါတယ
်ရှင်းအောင်သူတည်တနာပေါမောက်ခဒေါက်တာဦးသာထွန်းမောင်ပါနောက်တစ်ပတ်မှာတော့အတိတ်ကိုလေ့လာနိုင်ဖို့အတွက်ရှေးဟောင်းပစ္စည်းတူဖော်တဲ့နေရာမှာဘာတွေတည်ထားဖို့လိုလဲဆိုတာနဲ့တူဖော်ပြီးတဲ့နောက်ပိုင်းလေ့လာဆန်းစစ်မှုလုပ်ရတာတွေကို ပြောပြပေးဦးမှာပါဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်။